မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကရင်ပြည်နယ်ကနေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့သူတွေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေပါလာမှာဆိုတဲ့အတွက်ဒုက္ခသည်တွေအများအပြားဝင်ရောက်လာနေတဲ့ဆော့မွိုင်းခရိုင်မဲဆရီယန်ကကျမကြီးဝန်ထမ်းတွေကိုထိုင်းအာဏာပိုင်တွေကကိုဗစ်ကာကွယ်ဆေးအရှိန်မြှင့်ထိုးပေးနေပါတယ်မြန်မာဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေထိုင်းနိုင်ငံအတွင်းခိုးလုံနေထိုင်ခွင့်ပြုမှာမဟုတ်ဘူးလို့ထိုင်းကျွမ်းမာရေးဝန်ထမ်းတွေအတွက်ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ကိုတွားရောက်ကြည့်ရှုခဲ့တဲ့ထိုင်းကျွမ်းမာရေးဝန်ကြီးအနူတင်ချန်ဗီရာခုကပြောပါတယ
် I feel pity for them. I want them to be safe.
ကရင်ဒုက္ခသည်တွေအတွက်စိတ်မကောင်းဖြစ်နေကြောင်းသူတို့ကိုဘေးကင်းစေခြင်းပြီးလူသားချင်းစာနာမှုဆိုင်ရာရတင်ရထိုက်တဲ့အခွင့်အရေးတွေနဲ့အညီဆက်ဆံတာကိုလိုလားပါကြောင်းဒါပေမဲ့ထိုင်းနိုင်ငံတွေကိုဝင်လာခွင့်မပြုနိုင်ကြောင်းနဲ့လက်တလောကြုံတွေ့နေရတဲ့အခက်အခဲကရှောင်နိုင်မှုအတွက်ရောက်လာတဲ့ဆိုရင်တော့ကူညီထောက်ပံ့ပေးမှာဖြစ်ကြောင်းထိုင်းကျွမ်းမာရေးဝန်ကြီးကပြောပါတယ်ဒီကြောင်တိုက်ခိုက်မှုအပါအဝင်ကရင်ပြည်နယ်အတွင်းထိုးစစ်ဆင်မှုတွေပြီးခဲ့တဲ့သတင်းပတ်တွေကဆလို့မြန်မာစစ်တပ်ကအရှိန်မြှင့်လှုပ်ဆောင်နေတာကြောင့်ထိုင်းနိုင်ငံဘက်ကကရင်ဒုက္ခသည်တွေထောင်ထဲချီပြီးတော့ထွက်ပြေးလာတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တစ်ချိန်တည်းမှာပဲထွက်ပြေးလာတဲ့ဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကလက်မခံဘဲပြန်ပြီးတော့မောင်းထုတ်တယ်။နေဆက်မှာရောက်နေတဲ့ဒုက္ခသည်တွေအတွက်ပေးမယ့်အကူအညီတွေကိုထိုင်းအစိုးရကအကန့်အသတ်နဲ့သာခွင့်ပြုနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရှင်။